မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းဆန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုအတွင်းနေ့စဉ်နဲ့ညလူတွေတိုက်ဆုံနေရတာကိုအမြန်ရပ်တန့်သွားစေရင်နဲ့အာဏာသိမ်းကောင်စီပေါ်နိုင်ငံတကာရဲ့ကြီးရောက်တဲ့ဖိအားတွေကြားရောက်လာသေးဖို့အမေရိကန်ပြည်အောင်စုအိန္ဒိယကဒီနယ်ဖော်ဝင်းမြို့တရားရုံးရှိမှာတနင်္ဂနွေနေ့ကရာချီတဲ့မြန်မာတွေဆွေးနွေးဆန္ဒပြခဲ့တဲ့အကြောင်းဆန္ဒပြပွဲမှာပါဝင်သူဦးကျော်တက်က VOA ကိုပြောပါတယ
်အခုဒီနေ့ကြားတဲ့ဒီမှာတော့ကျွန်တော်တို့ရဲ့မေယာပေါ့နော်ဂျော်ဟန်ရီဆိုတာဒါပြီးတော့ကျွန်တော်တို့ခုလက်ရှိဒီထဲမှာဟိုဆစ်ဂျမ်ဘဲအုပ်စုရဲ့နော်စပ်ဖြတ်မှုတွေတည်သူတွေတိမက်တည်သူတွေတည်ကြည်နေတဲ့အတွက်လည်းသူတို့ဝမ်းနေတယ်နောက်ပြီးသူတို့အနေနဲ့လည်းအတန်တိုင်ဆုံးအမေရိကန်အစိုးရကိုဆက်လက်ပြားပေးပြီးတော့ကူညီမယ်ဆိုတာကိုလည်းသူတို့ပြောသွားတယ်ဒါကကျွန်တော်တို့ဒီပါလဲဆက်ပြီးတော့ကျွန်တော်တို့ကအခုဘာတွေလုပ်နေလဲဆိုရင် CRPH အတွက်ကိုနော်ကျွန်တော်တို့ထောက်ခံတဲ့အနေနဲ့လူအားနဲ့တော့လည်းကောင်းအကူအညီနဲ့တော့လည်းကောင်းစိတ်ဓာတ်ရေးရတော့လည်းကောင်းနော်အားလုံးကိုကျွန်တော်တို့ထောက်ပံ့ပေးဖို့အတွက်စားပြီးတော့အခုဒီမှာစီစဉ်နေတယ်။ဆိုမနေ့ကဆိုရင်ကျွန်တော်ဗမာပြည်ကိုစီရင်ရအတိကျွန်တော်စက်ဖို့ပြည်သူတွေတောင်းဆိုပါတယ်ဆိုတော့ White House ပေါ့နော်။ကမ္ဘာကမ္ဘာကြီးနေတဲ့အရှိမအဝကိုကျွန်တော်တို့သွားပြီးတော့နော်ကျွန်တော်တို့သနာပြပါတယ်
။အာရှတိုက်တဲကထိုင်ဝမ်ကျွန်းမှာလည်းမြန်မာနိုင်ငံကနေရွှေပြောင်းအခြေချလာကြတဲ့မြန်မာကျောင်းသားမိသားစုတွေကလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုထင်ရှားစေတဲ့စစ်တပ်နဲ့ရဲကသနာပြသူတွေကိုအကြမ်းဖက်နှိမ်နှင်းတဲ့စင်တင်ပြဆက်တစ်ခုတနင်္ဂနွေနေ့ကကားကြခဲ့တာကိုလူမှုကွန်ရက်ဗီဒီယိုမှာတွေ့ရပါတယ်။ဘလုံးတော့ဘလုံးတော့ဘလုံးတော့ပြန်ပါတယ်။ပြန်ပါတယ်။ဒီဝင်ပါပါပြန်မသိပါဘူး။ဒီမှာတော့ပြောင်းလို့ရတော့နေတယ်။ဒီမှာတော့ကဝေးရတာပါ။ဒီမှာတော့ဟိုနေ့ညနေမှာကတော့ဝင်နေပြန်ပါ။ဒီမှာတော့မှန်ပါတယ်။အားလုံးကမှန်ပါတယ်။မှန်ပါတယ်။အလားတူဥရောပတိုက်ခိုက်ကဒီမှာနိုင်ငံမှာလဲမြန်မာနဲ့ကရင်ကချင်တိုင်းရင်းသားပေါင်းစုံလူတရာမိမစုဝေးပြီးတနင်္ဂနွေနေ့ကတရုတ်တိုင်ရင်ရှိသွားရောက်ဟောပြောဆန္ဒပြခဲ့ကြပါတယ်
။ဒီနေ့ဒီမှာဆန္ဒနေရတဲ့လက်ပြဆောင်နေရတဲ့သူတွေအားလုံးကအတူတူကျွန်တော်လည်းကျွန်တော်လည်းဒီနေ့မှာဆန္ဒရပါတယ်။ကျွန်တော်လည်းခင်ဗျားတို့အတူတူပါဆိုတော့အားလုံးခူတာပြောပြလိုပါတယ်။ဒီလူသက်သမားတွေကိုကျွန်တော်တို့ရှင်းပြနိုင်ဖို့အတွက်ကျွန်တော်တို့ဒီလူပြည်သားမြန်မာနိုင်ငံမှာသူတွေအားလုံးသတိပြုရတဲ့ပုံရံသူဖြစ်တဲ့တောင်ကျင်းသူအဖွဲ့ကိုကြိုးစားမှာဖြစ်ပါတယ်
။မေကန်ပြောင်စုဂျပန်တောင်ကိုရီးယားနိုင်ငံတွေမှာလည်းလာမယ့်သတင်းပတ်တွေတဲ့မြန်မာတိုင်းရုံးနဲ့စစ်ကောင်စစ်ဝင်ရုံးရှိတွေမှာတွားရောက်ဆန္ဒပြကြအောင်မယ်လို့သိရပါတယ်ခင်ဗျာ။